ဒုတိယသမ္မတတီဟသူရဦးတင်အောင်မြင့်ဦးရဲ့နေရာမှာအစားထိုးခံအပ်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးမြင့်ဆွေကိုအဆိုပြုထားတယ်လို့လွှတ်တော်နဲ့နှိစက်သူတွေကပြောပါတယ်။ကျန်းမာရေးကြောင့်တာဝန်ကအနားယူမယ်လို့ပြီးခဲ့တဲ့တစ်ပတ်လွှတ်တော်စီဝေးပွဲတွေအတွင်းမှာကြေညာပြီးတဲ့နောက်ဒုသမ္မတတဲ့အဖြစ်ရွေးချယ်ရမှာစစ်တပ်ကိုယ်စားလှယ်တွေကတချိန်ကထိတ်တန့်စစ်အရာရှိဟောင်းနှစ်ဦးဖြစ်တဲ့ဦးမြင့်ဆွေနဲ့အခုခါမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးတင်အေးတို့ကိုအဆိုပြုထားတယ်လို့လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။တချင်ကမြန်မာစစ်အစိုးရရဲ့ခေါင်းဆောင်ဗိုလ်ချုပ်မူကြီးတန်းရွှေနဲ့နှိစက်သူစစ်ဘက်ဆိုင်ရာလုံခြုံရေးအစ်မြင့်အရာရှိတဦး။နောက်ရန်ကုန်တိုင်းစစ်တိုင်းမှုအဖြစ်တာဝန်ယူဘူးသူဖြစ်တဲ့ဦးမြင့်ဆွေကိုတော့ဒုသမ္မတအဖြစ်ရွေးချယ်ဖို့စစ်တပ်ကိုယ်စားလှယ်တွေကလိုလားနေပေမဲ့တခြားစစ်တပ်နဲ့မနှိစက်တဲ့အာဏာရပြည်ထောင်စုကြက်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်တွေချားမှာတော့ဒုတိယဗိုလ်ချုပ်ကြီးအဆင့်အထိတာဝန်ယူဘူးတဲ့ဦးတင်အေးကိုလိုလားကြတယ်လို့လည်းဆိုပါရယ်။မြန်မာအစိုးရအတွင်းအပြောင်းလဲတွေပေါ်ပေါက်နိုင်တယ်လို့သတင်းတွေထွက်ပေါ်နေတဲ့အချိန်မှာပဲမနေ့တုန်းကတော့ဒုတိယဝန်ကြီး6ယောက်ရဲ့နေရာကိုလည်းသမ္မတဦးသိန်းစိန်ကလက်မှတ်ရေးထိုးအစားထိုးခန့်အပ်ခဲ့တာလည်းဖြစ်ပါရဲ့ရှင်။